မြန်မာနိုင်ငံမှာနိုင်ငံတော်ရှေ့ဝက်ချက်ဥပဒေနဲ့ writer သတင်းတောက်မြောက်ဖန်စီတရားဆွဲခံထားရတာနဲ့ပတ်သက်လို့သူတို့ဟာပြစ်မှုမမြောက်ဘဲဖန်စီခံရတာဖြစ်တယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်ဖော်ဝင်တဲ့ဖြစ်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြောင်ဝင်းကပြောကြားခဲ့ပါတယ
်အမှုမတင်ရင်စဖန်စီပြင်ရကျွန်တော်ပြောခဲ့တဲ့ဒါကိုကျွန်တော်တင်ပြလို့အဲ့ဒါပါလေပြုတ်မှုသူတို့မရှိဘူးလေဘာသာလေးလို့ပြောတယ်သူတို့လက်ထဲမှာဆိုင်ရတာလည်းသူတို့ကြည့်တယ်ဒီတရုတ်ကိုသုံးလာမရှိဘူးပြုတ်မှုမပြုတ်ဘူးဒါဥပဒေအရအခုလက်တွေ့နေတာ
ဒီအမှုဟာဒီလောလောဆယ်တရားရုံးမှာစစ်ဆေးနေတဲ့အမှုဖြစ်လို့သူ့အနေနဲ့ဝေဖန်လို့မရပါနဲ့။ဒရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစဖမ်းတဲ့လုံကသူပြောခဲ့တာကိုဦးညံဝင်းပြန်ပြောပြတာဖြစ်ပါတယ်။ Writer သတင်းတော်တွေကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တဲ့သူ့ရဲမှုရဲမှုမိုးရနိုင်ရဲ့အမှုနဲ့ပတ်သက်လို့လည်းရဲတရားရုံးက၆မိန့်ပေးတာဟာဥပဒေနဲ့မညီဘူးလို့ပြောပါတယ်။ဖွဲ့စည်းပုံဥပဒေအရလူတစ်ယောက်ကို24နာရီထဲကျော်ပြီးတော့ဖမ်းချုပ်ထားနိုင်ဖို့အတွက်တရားသူကြီးကသာရမန်ပေးနိုင်တယ်လို့ဦးညဝင်းကရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံမှာဥပဒေအခွင့်အရေးအညီအမျှမရနိုင်သူတွေကိုတရားဥပဒေမှာညီညွတ်တဲ့အခွင့်အရေးရနိုင်ဖို့အတွက်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ရုံးကိုတောက်ကြနေတော့မှနေပြည်တော်မှာဖွင့်လှစ်ခဲ့ခြင်းမှာရှင်းနေပြီးဦးညဝင်းကပြောကြားခဲ့တာဖြစ်ပါတယ်။ဆင်းရဲလို့ခရီးဝေးလို့နားမလည်လို့ဆိုပြီးဥပဒေအခွင့်အရေးမထိခိုက်အောင်လို့ကာကွယ်ပေးနိုင်ဖို့အဓိကရည်ရွယ်တယ်လို့ဦးညဝင်းကပြောပါတယ်ရှင်။